ပြီးခဲ့တဲ့ဘက်ကတော့လယ်မြေတွေမှာစပါးတမျိုးတည်းပဲစိုက်ဖို့တင်းကျပ်ထားတာကိုဖြေလျှော့ပေးဖို့လိုတဲ့အကြောင်းနဲ့လယ်သမားတွေကတိနှံ့ပြောင်းစိုက်ဖို့လျှောက်ထားရင်လွယ်လွယ်ကူကူခွင့်ပြုပေးတဲ့အကြောင်းတွေကိုပြောခဲ့တာဖြစ်ပါတယ်။အခုတစ်ပတ်မှာတော့အပေါ်ကပြောခဲ့တဲ့အကြောင်းတွေကိုပိုပြီးကြဲကြဲပြန့်ပြန့်ပြောချင်ပါတယ်။နိုင်ငံတနိုင်ငံရဲ့အစိုးရတရက်အနေနဲ့စိုက်ပျိုးရေးနဲ့ပတ်သက်ပြီးလှုပ်တင်လှုပ်ထိုက်တဲ့လှုပ်ကိုလှုပ်ရမယ်မူဝါဒတွေအကြောင်းကိုဆွေးနွေးကြင်တာပါမြန်မာနိုင်ငံမှာအကြမ်းမြင့်အနေနဲ့စုစုပေါင်းစိုက်ပျိုးမြေဧက22တန်းကျော်လောက်ရှိပါတယ်အဲ့ဒီအထဲမှာစပားစိုက်ဧကကတနိုင်ငံလုံးမှာရှိတဲ့စိုက်ပျိုးမြေစုစုပေါင်းရဲ့80ရာခိုင်နှုန်းလောက်အထိရှိတာပါဒီနေရာမှာအားလုံးကိုသတိထားမိအောင်အထူးပြောကျင်တဲ့အချက်ကတော့ဒီပြင်သီးနှံတွေနဲ့ရှင်ရင်စဘာဆိုင်တာကပမာဏအရန်များတယ်ဆိုပေမဲ့ဈေးနှုန်းရတော့စဘာကကမ္ဘာဈေးကွက်ထဲမှာဈေးနှုန်းနှိမ့်နဲ့တီးနဲ့အမျိုးအစားပဲဖြစ်နေတယ်ဆိုတာပါပဲဒါကိုနည်းနည်းလောက်ဥပမာပြောရရင်ကမ္ဘာဈေးကွက်မှာမြန်မာနိုင်ငံကတင်ပို့နေတဲ့ဆန်တွေထဲမှာထိတ်တန့်အရေးအသွေးဖြစ်တဲ့ငါးမတ်ဆန်ဈေးကတဒံကို4,000-2,000လောက်ပဲရှိတတ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံကတင်ပို့တဲ့မပဲဈေးနှုန်းကတော့တဒံကိုပုံမှန်ဈေးရတဲ့နှစ်ဆိုရင်8,000ကနေ10,000လောက်အတွင်းရှိပါတယ်။အကျိုးအမြတ်အရကြည့်ရင်လဲစဘာတဧကစိုက်ရင်အမြတ်ကတဧကကိုကြက်3,000ထက်မပိုနိုင်ပေမဲ့ကျန်းဆိုရင်အမြတ်ကစဘာတက်10,000လောက်ရှိတတ်တယ်လို့ပဲဆိုရင်လဲစဘာထက်3-4ဆတော့ပိုမြတ်တာပါပဲ။ဒီတော့ပြောချင်တာကမြန်မာနိုင်ငံအနေနဲ့ဘာကြောင့်များဈေးနှုန်းအရနှိမ့်နဲ့တီးနှံဖြစ်တဲ့စဘာတမျိုးတည်းကိုပဲစိုက်ပျိုးမြေအားလုံးရဲ့80ရာခိုင်နှုန်းလောက်အထိစိုက်နေတဲ့ဖြစ်ကိုတော့အသေးအချာသုံးသပ်ဖို့မဖြစ်မနေလိုနေပြီဆိုတဲ့အကြောင်းပါပဲဒီလိုပြောလိုက်တဲ့အတွက်ဟာဒိုတိုင်းမြေကထမင်းကိုအဓိကစားတဲ့နိုင်ငံကစဘာမစိုက်ဘဲနဲ့ဒီပြည်ဟာတွေရှောက်စိုက်နေရင်အားလုံးငတ်ကုန်မှာပေါ့ဘာသွားစားမလဲလို့ပြောလိုက်ရင်မပူပါနဲ့ဒီအတွက်အဖြေကောင်းကောင်းရှိပါတယ်ပြောချင်တာကနံပါတ်1နီလန်းအနေနဲ့ကိုတိုင်းပြည်မှာလိုအပ်တဲ့ပြည်တွင်းရိက္ခာအတွက်လိုတဲ့စဘာပမာဏကိုပဲစိုက်ပိုမစိုက်နဲ့ကြံတဲ့မြေမှာဈေးကောင်းရမဲ့သီးနှံတွေကိုစိုက်ပြီးရောင်းစားဆိုတဲ့နီလန်းဖြစ်ပါတယ်။နောက်တစ်မျိုးကတော့တောင်သူတွေကိုသူတို့အတွက်ဝင်ငွေပိုရမဲ့သီးနှံကိုစိတ်ကြိုက်စိုက်ပျိုးဖို့ခွင့်ပေးလိုက်ပြီးလို့ပြည်တွင်းရိက္ခာအတွက်ဆံမလောက်ရင်ပြည်ပကနေဝယ်စားဆိုတဲ့နီလန်းဖြစ်ပါတယ်။အခုခေတ်သစ်ကဘာမှာကွန်မြူနစ်နိုင်ငံဖြစ်တဲ့ဗီယက်နမ်လိုနိုင်ငံမျိုးမှာတော့လယ်သမားတွေကိုဘယ်သီးနှံကိုပဲစိုက်ရမယ်ဆိုပြီးတင်းကျပ်ထားတာမျိုးမလုပ်တော့ပါဘူး။လယ်သမားတွေအနေနဲ့သူ့ဖာသာသူတွက်ချေကိုက်တဲ့သီးနှံကိုရွေးချယ်စိုက်ကြတာပါပဲ။ဗီယက်နမ်နိုင်ငံကလက်ရှိအချိန်မှာကမ္ဘာနံပါတ်1စံတင်ပို့တဲ့နိုင်ငံဖြစ်ပေမဲ့ဒီလိုဖြစ်လာတာဟာသူ့နိုင်ငံကလယ်သမားတွေကိုစဘာမစိုက်မနေရဆိုပြီးအတင်းလှုပ်ထားလို့ဖြစ်နေတာမဟုတ်ပါဘူး။လယ်သမားတွေအနေနဲ့စဘာစိုက်တာကသူတို့ဘာသာသူတို့တွက်ချေကိုက်လို့စိုက်ကြတာပါ။နောက်ဥပမာတစ်ခုကမလေးရှားမှာဆိုရင်လေအရင်တုန်းကစဘာစိုက်တဲ့စိုက်ခင်းတွေမှာရာဘာတို့စီအုံးတို့ကိုအကြီးအကျယ်စိုက်ပျိုးပြီးအခုဆိုရင်ဆံကိုပြည်ပကနေဝယ်စားနေတာဖြစ်ပါတယ်ဒီတော့မြန်မာနိုင်ငံအနေနဲ့လေဈေးကွက်စီးပွားရေးစနစ်စီကိုချီတက်တဲ့နေရာမှာတိုင်းပြည်မှာလက်ရှိအချိန်အထိအဓိကကြာလွန်နေတဲ့စိုက်ပျိုးရေးကဏ္ဍကိုလေဈေးကွက်စီးပွားရေးပုံစံနဲ့သွားဖို့လိုပါတယ်ဝင်ငွေနှိမ့်တဲ့သီးနှံတစ်မျိုးတည်းကိုအသေးဆွဲကန်စိုက်ပျိုးနေတာထက်ဝင်ငွေပိုရမဲ့သီးနှံကိုများများစိုက်ဆန်လိုရင်ပြည်ပကနေဝယ်စားလို့ရတယ်ဆိုတာကိုနားလည်ဖို့လိုပါတယ်ဒီလိုဆိုလိုက်လို့ဟာလယ်သမားတွေကတော့ပတ်စံပို့ရပေမဲ့ပြည်ပကနေဆန်ပြန်ပြီးဝယ်စားရရင်စဘာမဆိုင်တဲ့ဒီပြင်ပြည်သူတွေအတွက်ဒုက္ခပါပဲဆိုရင်တော့မပူပါနဲ့ကမ္ဘာဆန်ဈေးကမြန်မာနိုင်ငံကဆန်ဈေးတက်မကြီးပါဘူးဥပမာဗီယက်နမ်နိုင်ငံကဆန်ဆိုရင်အရေးအသွေးတူရင်မြန်မာဆန်တက်ဈေးသက်သာပါတယ်ဈေးနှုန်းတူရင်ဗီယက်နမ်ဆန်ကမြန်မာဆန်တက်အရေးအသွေးပိုကောင်းပါတယ်ဒါကြောင့်လယ်သမားမဟုတ်တဲ့ပြည်သူတွေအတွက်လဲစိုးရင်စရာမရှိပါဘူးအကျိုးမြတ်အပိုင်းကိုကြည့်မယ်ဆိုရင်လဲပဲမျိုးမျိုးနဲ့ဆန်ဈေးကိုရှင်ကြည့်ရင်မြန်မာနိုင်ငံကနေပြည်ပကိုထင်ပို့တဲ့အထက်ကအကောင်းဆုံးဆန်ဖြစ်တဲ့ငါးမတ်ဆန်ဈေးကတဒံကို4,000ကျော်ကျော်လောက်ပဲရှိတဲ့အချိန်မှာမပဲတဒံကတော့8,000ကနေ10,000လောက်အထိရှိပါတယ်ဒီတော့အစိုးရအနေနဲ့စဘာတစ်မျိုးတည်းကိုပဲအရန်ကရောတွန်းအားပေးမနေပဲနဲ့ကမ္ဘာဈေးကွက်ထဲမှာနှစ်အလိုက်ဘယ်သီးနှံတွေကအလားအလာကောင်းနိုင်တယ်ဆိုတာကိုသူတည်တနာလုပ်ပြီးရတဲ့သတင်းအချက်အလက်ကိုတောင်သူတွေကိုဖြန့်ဖြူးပေးဖို့ပါပဲလွတ်လွတ်လပ်လပ်ရွေးချယ်စိုက်ပျိုးခွင့်ပေးတာကအခုအချိန်မှာလူရောက်တောင်မပေါ်နိုင်ကြတဲ့လယ်သမားတွေအတွက်ကောတိုင်းပြည်ရဲ့ဝင်ငွေအတွက်ပါပိုကောင်းနိုင်တယ်ဆိုတာကိုသိမြင်ဖို့လိုပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ